တောင်တရုတ်ပင်လယ်မှာနေမြေပိုင်ဆိုင်မှုအငင်းပွားနေတာဟာတွဲချက်မှုလေးတစ်ခုလွဲချော်သွားတာနဲ့ကိုအခြေအနေပိုပြီးဆိုးသွားနိုင်တာကြောင့်အမေရိကန်ပြည်ထောင်စုကစိုးရိမ်နေစေဖြစ်တယ်လို့အမေရိကန်စစ်ဖက်ထိတ်တန့်အရာရှိကြီးတူဖြစ်သူရေရက်ဗိုလ်ချုပ်ကြီးမိုက်မူလန်ကပြောလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အစောပိုင်းကတရုတ်နိုင်ငံစီတူသွားခဲ့တဲ့ခီးစဉ်ဟာအကျိုးရှိခဲ့တယ်လို့ပူးတွဲစီဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူလန်ကတိုချိုမြို့မှာတောက်ကြနေကပြောခဲ့ပါတယ်။ဒါပေမဲ့တရုတ်တို့ရဲ့ကာကွယ်ရေးဆိုင်ရာစစ်အင်အားတည်ဆောက်မှုအပေါ်စိုးရိမ်တယ်ဆိုတာကိုအမေရိကန်ကဆက်ပြီးပြောဆိုသွားခြင်းနဲ့ဆိုတာကိုတော့သူကအရေးအယောင်ပြပြောခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုသူပိုင်ဆိုင်တယ်လို့တရုတ်နိုင်ငံကပြောထားပါတယ်။ဘရူနိုင်း၊မလေးရှား၊ဖိလစ်ပိုင်၊ထိုင်ဝမ်နဲ့ဗီယက်နမ်နိုင်ငံတွေကလည်းအဲ့ဒီဒေသတစ်ခုလုံးဒါမှမဟုတ်တစ်စိတစ်ပိုင်းကိုပိုင်ဆိုင်တယ်လို့ပြောကြပါတယ်။အဲ့ဒီပင်လယ်ပြင်မှာရေနံနဲ့သဘာဝတန့်ွေအရင်းအမြစ်အမြောက်အများရှိနေမယ်လို့ယူဆကြပါတယ်။သူတို့ပိုင်ဆိုင်တယ်လို့ပြောထားတဲ့ပင်လယ်ရေပြင်ပိုင်နယ်ထဲကိုတရုတ်တို့ကထပ်ခါတလဲလဲကျူးကျော်ဝင်ရောက်ခဲ့တဲ့ဆိုပြီးပြီးခဲ့တဲ့လတွေအတွင်းဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတွေကစောရကတက်ခဲ့ပါတယ်။အဲ့ဒီဖြစ်ရတချို့မှာဆိုရင်တရုတ်စစ်ရေရင်တွေတောင်ပါတယ်လို့အဲ့ဒီနိုင်ငံတွေကဆိုပါတယ်။